ချင်းရိုင်ပြည်နယ်မက်ဖားလွန်ဒေသထက္ကံပွန်နေဆက်တတော်လမ်းမှာနိုဝင်ဘာလ23ရက်နေ့မနက်4နာရီအချိန်လောက်မှာပဲမူးယစ်မောက်ကိုသမားတွေနဲ့ထိုင်းနယ်ကြားဆောင်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စိတ်ကြွစည်းသားတွေတဲဆောင်လာတဲ့မူးယစ်ခိုင်းဝင်15ဦးနဲ့အမှတ်3နယ်ကြားဆောင်တပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ခဲ့ပြီးနှစ်ဖက်အကြားမိနစ်30အကြာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။တိုက်ပွဲဖြစ်ပြီးမူးယစ်မောက်ကိုခိုင်းဝင်တွေဟာမြန်မာနိုင်ငံဘက်ကိုပြန်လည်ဆုတ်ခွာသွားခဲ့ကြတယ်ဆိုပြီးထိုင်းဘက်ကဆိုပါတယ်။နိုဝင်ဘာလ23ရက်နေ့မနက်ပိုင်းမှာတော့ထိုင်းနယ်ကြားဆောင်တပ်ဖွဲ့နဲ့အတူရဲတပ်ရင်းတွေကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကိုတွားရောက်ရှင်းလင်းခဲ့ရမှာတနက်တန်ရာနဲ့တင်ဆုံနေတဲ့အလောင်း6လောင်းနဲ့တူစိတ်ကြွသေးပြအထုပ်တွေကိုလည်းတင်စီနိုင်ခဲ့ပါဗျ။ဒီအထုပ်တွေထဲမှာစိတ်ကြွသေးပြတသန်း8သိန်းပါဝင်ပြီးမူးယစ်မောက်ကိုသမားတွေကမတည်နိုင်လို့စွန့်ပစ်ထားခဲ့ကြတာကိုတင်စီနိုင်ခဲ့ကြတယ်လို့သိရပါဗျ။အခင်းဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနိုင်ငံတာချီလိမ့်မြို့နယ်အနီးဆုံးနယ်စပ်နေရာဖြစ်ပြီးနယ်စပ်မြင့်နဲ့မီတာ100လောက်သာကွာဝေးပါတယ်အခင်းဖြစ်ပွားတဲ့နေရာကိုချင်းရိုင်ပြည်နယ်အမှတ်3စစ်တေသားမှုဗိုလ်ချုပ်နရစ်ထဝဝံကလက်ရောက်ဆက်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်မိုးကျုပ်နရစ်ထဝဝံပြောဆိုသွားတာကတော့အခုလိုမျိုးအချိန်မီတားဆီးပိတ်ဆို့နိုင်ခဲ့တာဟာတပ်ဖွဲ့ဝင်တွေပူးပေါင်းအဖွဲ့အားလုံးရဲ့စူးစမ်းလုပ်ဆောင်ချက်ကြောင့်ဖြစ်ပါတယ်။နေဆက်တလျှောက်မှာစောင့်ကြည့်နေတဲ့အဖွဲ့ပေါင်း80လောက်ထိတိုးမြင့်စောင့်ကြည့်နေပေမဲ့တကယ်တမ်းမှာမလုံလောက်သေးတဲ့အတွက်ပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းသွားပါတယ်။အခုဖမ်းမိတဲ့မူးယစ်ဆေးဝါးတွေဟာမြန်မာနိုင်ငံဝါလူမျိုးစုလက်နက်ကင်နယ်မြေကနေအများဆုံးဝင်ရောက်လာနေပြီးနေဆက်ကြေးရွာတွေကြီးရအုပ်ချုပ်ရေးအာဏာပိုင်တွေအထိပါဝင်ပတ်သက်နေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဝါလူမျိုးစုလက်နက်ကိုင်တွေဘက်ကနေအများဆုံးဝင်ရောက်လာနေတာကိုထိုင်းဘက်ကပြောဆိုတဲ့အခါတိုင်းမြန်မာနိုင်ငံဘက်ကဝါလူမျိုးစုလက်နက်ကိုင်တွေကတော့ထိုင်းဘက်ကအခြေအမြစ်မရှိတဲ့ဆွတ်ဆွဲချက်တွေသာဖြစ်တယ်ဆိုပြီးငြင်းဆိုလေးရှိပါတယ်ရှင်။